မြန်မာနိုင်ငံမှာလွန်ခဲ့တဲ့3နှစ်ကအယသအစွာကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းအချင်းထောင်တွေကိုတိုးချဲ့နေတယ်လို့ကောင်းဝင်ဂျူရုတပ်ပုံထောက်ထားတွေကိုအခြေခံပြီးလေးလာဆန်းစစ်ချက်တခုမှဖော်ပြထားပါတယ်။လက်နက်ကန်ပြစ်ခတ်တွေနဲ့ဒီမိုကရေစီရဲ့လှရှားမှုတွေကိုနှိမ်နင်းနေတဲ့ကြားမှာအချင်းထောင်တွေတိုးချဲ့တာဖိနှိပ်မှုတွေတိုးလာနေတဲ့လက္ခဏာဖြစ်နေလဲလူ့ခွင့်ရေးလှရှားသူတွေဆိုနေတာပါ2022ခုနှစ်ဖေဖော်ဝါရီလကနေပြီးရတဲ့လအထိအများပြည်သူသိနိုင်ဝင်ရှိတဲ့ကောင်းဝင်ဂျိုရုဓာတ်ပုံတွေကိုလေးလာဆန်းစစ်ချက်တွေအရလက်ရှိထောင်ထဲမှာအဆောက်အဦတွေအနည်းနာမှာတိုးချဲ့တာတွေအပြင်အချင်းထောင်အသစ်ဆောက်လုပ်တာတွေတွေ့ရတယ်လို့ Britain ချေဆက် Center for Information Resilience ရဲ့မြန်မာ Witness အဖွဲ့ကပြောဆိုခဲ့တာဖြစ်ပါတယ်။တချို့လှရှားသူတွေအရက်ဖွဲ့ဖွဲ့စည်းဝင်တွေကိုစစ်တပ်ကမတရားဆက်လက်ဖမ်းဆီးထိန်းသိမ်းမှုတွေအများအပြားရှိနေတာကိုအခုတွေ့ရှိရတဲ့ထောက်ထားတွေကပြသနေတယ်လို့လည်းအနာသိသုံးနှစ်ပြည့်မတိုင်ခင်တရက်လိုအစီရင်ခံစာထုတ်ပြန်ခဲ့တဲ့မြန်မာ Witness အဖွဲ့ရဲ့စီမံကိန်းဒါရိုက်တာ Matt Lawrence က VOE ကိုပြောပါရယ်စီးနှဲမှာပါတဲ့အချင်းထောင်တွေရဲ့တဝက်နီးပါးမှာထပ်မံတိုးချစ်ထားတဲ့လက္ခဏာတွေတွေ့ရကြောင်းလည်းပြောဆိုထားပါရယ် Skytime နဲ့မွန်ပြည်နယ်မှာအချင်းထောင်အသစ်တွေဆောက်လုပ်ထားပြီး AR တိုင်းမှာလည်းနောက်တစ်ခုပြည်စည်းလူနေပါရှိနေတယ်လို့ဘုကိုးတိုင်းမှာနောက်တစ်ခုဆောက်ဖို့ပြင်ဆင်နေတာတွေ့ရကြောင်းလည်းအစီရင်ခံစာပြည်သူတွေကပြောဆိုထားပါရယ်ခင်ဗျာ